မြန်မာနိုင်ငံမှာတိုင်းသားတွေနဲ့ဖြစ်နေတဲ့ငြိမ်းချမ်းရေးပြဿနာကိုအဓိကထားမဖြေရှင်းဘူးဆိုရင်ပြည်သူအများမျှော်လင့်နေတဲ့အပြောင်းလဲတွေဟာရေရှည်ခံမှာမဟုတ်ဘူးလို့စက်တင်ဘာလ21ရက်နေ့မှာကြားရောက်တဲ့အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးမှာတိုင်းသားတွေကထုတ်ဖော်ပြောဆိုလိုက်ကြပါတယ်ဒီအကြောင်းကိုဆက်လက်နားဆင်နေပါလေ2015ရွေးကောက်ပွဲအလွန်ကာလမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်လာဖို့ကိုလူအများစုကမျှော်လင့်တောင်းတနေကြပေမဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ဖြစ်နေတဲ့ပဋိပက္ခတွေကိုအဓိကထားမဖြေရှင်းဘူးဆိုရင်ပြည်သူတွေမျှော်လင့်နေတဲ့အပြောင်းလဲဟာတည်မြဲနိုင်မှာမဟုတ်ဘူးလို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီပြောခွင့်ရသူဦးဆိုင်လိတ်ကပြောပါတယ
်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကိုကြည့်မယ်ဆိုရင်တိုင်းသားတွေရဲ့ပြဿနာအဓိကဖြေရှင်းရမယ့်ကိစ္စတစ်ခုဖြစ်တယ်တိုင်းသားတွေနဲ့ဖြစ်နေတဲ့ပြဿနာကိုခြေခံကြကြမဖြစ်ရှင်းပဲနဲ့အားလုံးမျှော်လင့်နေအပြောင်းလဲဆိုတဲ့ကိစ္စကိုလည်းကျွန်တော်တို့မှန်းလို့မရသလိုငြိမ်းချမ်းရေးဆိုတဲ့ကိစ္စကိုလည်းပဲကျွန်တော်တို့မျှော်လင့်လို့မရဘူးပေါ့နော်တိုင်းသားချင်းချင်းအမျိုးသားပြန်လဲရင်ကျန်းစည်းရေးကိုအဖြစ်မနေပေါ်ဆောင်ရပါမယ်အဲ့ဒါမှသာရင်စစ်မှန်တဲ့ငြိမ်းချမ်းရေးကိုရရှိမှာပ
ါစက်တင်ဘာလ21ရက်နေ့ဒီကနေ့မှကြာရောက်တဲ့အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနေ့မှာသူကအခုလိုပြောဆိုလိုက်တာပါမြန်မာအစိုးရဟာတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့တနိုင်ငံလုံးအတိုင်းအတာဆောင်တဲ့အပြစ်ခတ်ရစဲကြီးကိုလှုပ်ဆောင်နေပေမဲ့အခုချိန်ထိအဆင်ပြေချုံးမိတ်မှုမရှိသေးပါဘူး။ကရင်ပြည်နယ်မှာဆိုရင်ပြီးခဲ့တဲ့3လလောက်အတွင်းအစိုးရတပ်တွေတိုးချဲ့ချလာတာကြောင့်ကရင်ဒေသခံတွေစိတ်လုံခြုံမှုမရှိကြဘူးလို့ဒေသခံတွေကပြောပါတယ်။ခိုင်မာတဲ့အပြစ်ခတ်ရစဲနိုင်ပြီးအစိုးရတပ်တွေပြန်ဆုတ်သွားမှသာကရင်ဒေသခံတွေငြင်းညံ့တဲ့အခြေအနေကိုရောက်လာမယ်လို့နိုင်ငံတကာရောက်ကရင်တိုင်းသားများအစီအယုံIKO ရဲ့အထွေထွေအတွင်းမှုမိုင်းရာဒါကဘောကပြောပါတယ
်ဆောကရင်ဖက်မှဆိုရင်ရေးတွေပါလေအသိခံရတာလည်းရှိတယ်ပမာစစ်သားတွေနဲ့သူတို့မိသားစုတွေနဲ့ထွက်လာပြီးမှအရင်ကကျွန်တော်ရွာအဟောင်းတွေပါလေလာနေနေကြပြီးပြီးတော့အခုပြောတာစစ်ခရဲ့ဆင်းရဲလို့ပြောတယ်ဒါပေမဲ့ဒီကိနေမှာဆိုရင်တော့လုံခဲ့တဲ့နှစ်နှစ်သုံးနှစ်အထဲမှာအခုပမာစစ်သားပေါ့အနည်းဆုံးဆက်လက်ပြီးတော့သူတို့လာဆောက်ထားတယ်ပြီးတော့အဲ့ဒီစစ်ကားတွေကပြည်သူရောသားတွေတတော်လာလာတဲ့အချိန်သူတို့အစ်စ်ခံရတာပိုင်းနဲ့အဲ့လိုမျိုးလဲရှိနေတော့ပဲအဲ့ဒါကြောင့်အဲ့ဒီမိချိုင်းရောက်ဖို့ကစစ်ဆိုင်ရှိအစ်စ်ဆိုင်ရှိရှိဖို့ရှိရမယ်နောက်တစ်ခါတော့ဒီမှာရှိတဲ့ကြသဘာစစ်သားတွေသူတို့နေရာဖြည်းဖြည်းပြန်သွားရမယ်
တိုင်းသားဒေသတွေမှာတိုက်ပွဲတွေရပ်သွားတော့မှဒေသခံတွေအတွက်ငြိမ်းချမ်းရေးရလာနိုင်တယ်လို့ဒီမိုကရေစီပြောင်းလဲရေးလုပ်ငန်းစဉ်တွေအောင်မြင်နိုင်မှာဖြစ်တယ်လို့သုံးသပ်သူကတော့ Washington DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌကိုဂွန်ဆမ်မဲဖြစ်ပါတယ်
။အခုလက်ရှိပြည်ထောင်စုအခြေအနေမှာတော့အကုန်လုံးအဲ့တနိုင်ငံလုံးငြိမ်းချမ်းရေးရရှိမှာပဲ။ပွင့်လင်းနေတာရဲ့အစိုးရပေါ်ပေါက်လာနေတာပေါ့နော်။ဒါပေမဲ့တနိုင်ငံလုံးဟိုခြုံသွားလွမ်းခြုံတဲ့ငြိမ်းချမ်းရေးတာမရှိဘူးဆိုတော့ကျွန်တော်တို့ရည်မှန်းထားတဲ့ငြိမ်းချမ်းရေးကတော့ကျွန်တော်မရနိုင်။အခြေအနေတနေရာမှာဒါတိုက်ခိုက်မှုရှိနေရယ်ဆိုရင်တော့လူခွင့်ချိုးဖောက်မှုတွေရှိနေကြရဖြစ်ပါလိမ့်မယ်။အဲ့လိုပဲဒီဒီမိုကရေစီပြုပြင်ကြောင်းလဲမှုအတွက်ရောရှိခိုက်မှုဖြစ်လာပါလိမ့်မယ်။ကျွန်တော်တို့လူတွေကအားလုံးကတော့ဒီစစ်မှန်တဲ့ငြိမ်းချမ်းရေးကိုပဲလူလားနေကြပါတော့။တခါပြန်မှပြန်တိုက်လာမျိုးကတော့ဘယ်သူမှမလုပ်ချင်ကြဘူး
။အစိုးရဘက်ကလည်းတနိုင်ငံလုံးအတိုင်းအတာဆောင်တဲ့အပြစ်ခတ်ရစဲရေး NCA စာချုပ်ကိုအားလုံးပါဝင်လက်မှတ်ရေးထိုးရေးဆိုတာထက်ထိုးနိုင်တဲ့အဖွဲ့တွေကသာအလောတကြီးဖိတ်ခေါ်နေတာဟာမိမိအာဏာတည်မြဲရေးလှုပ်ဆောင်မှုကြိုးပမ်းနေတယ်လို့ဖြစ်နေတယ်လို့ဦးဆိုင်လိတ်ကသုံးသပ်ပါတယ်
။အခု NCA နဲ့ပတ်သက်ပြီးလုပ်နေတဲ့ကိစ္စတွေကိုအဓိကထားပြီးပြောရင် NCA ကိုအချိန်ဆွဲပြီးလုပ်နေတယ်လို့နောက်ဥမာဦး NCA နောက်ဆုံးသူတို့လက်မှတ်ထိုးဖို့အစည်းအဝေးခေါ်လာတော့မှအောက်တိုဘာလထဲမှာမှအရှင်ပြည်မယ်လို့တိုင်းနာအဖွဲ့တော်တော်များများတောင်းဆိုပေမဲ့လို့အစိုးရဘက်ကပုံမှန်မိတိုက်ကိုလုပ်ချင်နေတာတွေ့ရတယ်။လမ်းမှထိုးဖြစ်ဖို့ပဲဥတည်နေတာတွေ့ရတယ်။ဒါလည်းပဲကိုယ့်ရဲ့လိုပအနာရရှိရေးကိုပုံပြီးဆောင်ပေးတယ်လို့လုပ်နေကြောင်းမို့လို့အစိုးရရဲ့လုပ်ရက်ကလည်းအပြည့်အဝဘလို့မယုံကြည်လို့မရပါဘူးခင်ဗျာ
။မြန်မာအစိုးရဝန်ကြီးဦးအောင်မင်းဦးဆောင်တဲ့အဖွဲ့ကတော့အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနေ့အခမ်းအနားတရက်ကိုမနေ့ကတည်းက MBC ငြိမ်းချမ်းရေးစင်တာမှာကျင်းပခဲ့တာမှာအပြည့်ရရေးဆိုင်ရာတိုင်းရင်းသားအဆင့်မြင့်ကိုယ်စားလှယ်အဖွဲ့တွေတက်ရောက်ခဲ့ပါတယ်ခင်ဗျာ။